မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ကျမကဇူလိုင်မျိုးပါ။ဒီတစ်ပတ်အတွက်ပထမဆုံးရန်ကုန်တိုင်းမယန်းကုန်းမြို့နယ်ကပေးစာကိုတင်ပြပါမယ်။ RFA ရေမယန်းကုန်းမြို့နယ်အမှတ်နှစ်ရပ်ကွက်ခဝဲကျန်အင်းစိန်လမ်းမကြီးကဈေးဆိုင်ကန်းတွေမကြာခဏဆိုသလိုဖောက်ထွင်းခိုးယူခံနေကြရပါတယ်။တချို့ဆိုင်တွေဆိုရင်နှစ်ကြိမ်ဇက်တိုက်အဖောက်ခံရတာပါ။ဆိုင်ရှင်တွေအနေနဲ့လည်းဘလို့မှလုံခြုံအောင်လုပ်နိုင်စွမ်းမရှိကြတော့ပါဘူး။ဘယ်မှာမှလည်းတိုင်လို့မရကြသလိုဘယ်အုပ်ချုပ်ရေးတွေဘယ်ရဲတွေကမှလည်းဘာမှမတက်နိုင်ကြတော့ပါဘူး။ရန်ကုန်တမျိုးလုံးနေရအနှက်နေညာမပြတ်ပင်နဲ့ခိုးဆိုးလူရက်ဓမြအတိုက်ခံနေကြရတော့အာဏာသိမ်းထားတဲ့ဆရာနာရှင်တွေလည်းပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်တွေကိုမကာကွယ်နိုင်ကြသလိုသူတို့ရဲ့အုပ်ချုပ်ရေးရန်တရားတွေဖြစ်တဲ့ဝင်ကြီးဌာနတွေကလည်းပြည်သူတွေရဲ့ဘဝလုံခြုံမှုအတွက်ဘာမှကိုမတက်နိုင်ကြတော့ပါဘူး။ဒီအကြောင်းတွေကိုအာနာသိမ့်ပြီးအာနာမရှိတဲ့စစ်အာနာရှင်တွေသိအောင် RFA ကနေတဆင့်ရေးသားလိုက်ပါတယ်။လူကောင်းတွေကလူဆိုးတွေကိုကြောက်နေရတာကြောင့်အကောက်မဖော်ပြဖို့မြစ်တာရက်ခံအပ်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ်2392 235 428ကိုဆက်သွယ်နိုင်ပါတယ်။
ခုတခါရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်အမှတ်3မြို့တစ်ရက်ကွက်ကလုံခြုံရေးအရာအမည်မဖော်လိုသူရိုဟင်ဂျာတအူးပေးပို့လာတဲ့စာကိုတင်ပြပါမယ်။ဒီရခိုင်ပြည်နယ်ဘူးတီတောင်မြို့လာဝကာရဲ့လုံရက်ကိုမခံမရနိုင်ဖြစ်နေလို့ပြည်သူလူထုကိုစားတိုင်ကြားအပ်ပါတယ်ဆိုပြီးတော့ပေးပို့လာတာပါ။ဘူးတီတောင်မြို့လာဝကာဝင်တဲ့တချို့ကရိုဟင်ဂျာတွေမှတ်ပုံတင်ရှောက်ရမှာငွေညစ်နေလို့ပါ။နိုင်ငံသားပြုတ်ကတ်ထုတ်ဖို့အနည်းဆုံးတစ်နှစ်ကျော်ဆောင်ရပြီးတော့ငွေကလည်း9,200ကနေ10,000အထက်ပေးနေရပါတယ်။ပုံစံ1အတွက်ကျပ်ငွေ3,000ကနေ6,000ပေးရပြီးတော့လာဝကဦးစီးဖိုင်တွဲလက်ခံဖို့ကျပ်6,000ကနေ8,000မျိုးဆက်စရာရေးဖို့တိုင်းနယ်မှုအတွက်ဆိုပြီးတော့9,000ကနေ6,000ဌာနဆိုင်ရာဘုတ်အဖွဲ့လက်မှတ်ထိုးဖို့3,000ကနေ9,000ပြည်နယ်လာဝကအတွက်2,000ကနေ2,000ခွဲရုံးချုပ်နေပြီးတော့လာဝကအတွက်က3,000ကနေ4,000ကျားမချက်ချပြီးမှတ်ပုံတင်ထုတ်ဖို့အတွက် 9,000 ကနေ 3,000 ကြားပေးနေရပါတယ်။ဒီကိစ္စတွေနဲ့ပတ်သက်လို့သက်ဆိုင်ရာဌာနကတာဝန်ရှိလူကြီးတွေသိရှိပြီးလိုအပ်သလိုဆောင်ရွက်ပေးပါရန်နဲ့ရိုဟင်ဂျာတွေကိုမှတ်ပုံတင်ကတ်ထုတ်ပေးရမှာဥပဒေနဲ့အညီဆောင်ရွက်ပေးပါရန်မြစ်တာရက်ခံအပ်ပါတယ်ဆိုပြီးတော့ရေးသားပေးပို့လာတာပါရှင်
။ RFA ကိုစာရေးပြီးပေးပို့ခြင်းနဲ့ဆိုရင်တော့ RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပြပို့လို့ရပါတယ်ခင်ဗျာ
အခုဆက်ပြီးတင်ပြကြင်လာကတော့လုံခြုံရေးအရာနာမည်မဖော်လိုတဲ့ရန်ကုန်မြို့မှာနေထိုင်သူတဦးပြပို့လာတဲ့စာပါမင်္ဂလာပါ rfa ကျွန်တော်ကရန်ကုန်ကပါကျွန်တော်တို့မြန်မာပြည်ကြီးမှာ2020ကစလို့ကိုဗစ်ကရောဂါကြောင့်လူတွေသေဘဝတွေပြတ်စီးပွားတွေပြတ်ကြပါတယ်2021စစ်တပ်ကအာဏာသိမ်းတော့ကိုဗစ်ကတမျိုးကိုစစ်ကတမျိုးနဲ့ကျွန်တော်တို့မြန်မာပြည်သူပြည်သားတွေပို့ပြီးတော့စားဝတ်နေရေးခက်ခဲလာပါတယ်။ဒီလိုအခြေအနေမျိုးမှာ microfinance လို့ခေါ်တဲ့အသေးစားချင်းငွေတွေနဲ့တခြားချင်းငွေတွေထုတ်ချီးတဲ့တချို့ဘဏ်တွေနဲ့ကုမ္ပဏီတွေကပြည်သူတွေကိုလူသားချင်းစာနာမှုမရှိဒီချင်းငွေပြန်ဆက်ဖို့အတင်းတောင်းပြီးတော့မဆက်ရင်မြေခွက်တို့တိုက်တို့အိမ်တို့ကားတို့သိမ်းတာတွေလုပ်နေပါတယ်။ကိုဗစ်နဲ့ကိုစစ်နှစ်နှစ်ကျော်ကြာခံလာရတဲ့ပြည်သူတွေမှာအသက်တွေသေဘဝတွေပြတ်မိသားစုနဲ့ကွဲပြီးတော့တော်ရဲတောင်ထဲမှာအစာငတ်ရင်ငတ်နဲ့ဖြစ်တယ်လို့နေထိုင်နေကြရတဲ့အခုလိုအခြေအနေမျိုးမှာချင်းငွေလုပ်ငန်းတွေကဟိုသိမ့်ဒီသိမ့်နဲ့အတင်းတောင်းတာမလွန်ဘူးလားဗျာဒီကိစ္စတွေနဲ့ပတ်သက်လို့လက်ရှိအာဏာသိမ်းထားတဲ့သူတွေပြည်သူတွေအပေါ်ဘလို့ဆောင်ရွက်ပေးမလဲသိကျင်ပါတယ်ဆိုပြီးတော့ရေးသားပေးပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေအနေနဲ့ရရက RFA ပြည်သက်တွေလဲပြောပြရင်ဖွင့်ကျင်တဲ့အကြောင်းတွေရှိနေရင်ပေးစာပြန်စာခံထားကိုလိတ်မှုပြီးတော့ RFA Burmese ရဲ့ Facebook Messenger ကနေပြီးတော့ပဲဖြစ်ဖြစ် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ် 2392235428 ကိုပဲဖြစ်ဖြစ်အချိန်မရွေးဆက်သွယ်ပေးပို့နိုင်ပါတယ်ရှင် RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှလဲ RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်